ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်တိုင်းနိုင်ငံလုံးအတွက်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုမေလကုန်အထိသက်တမ်းတိုးတယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ကြေညာပါတယ
်။4月7日に宣言を出しました緊急事態宣言の実施。
ဧပြီလ9ရက်နေ့ကထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုမေလကုန်တဲ့အထိသက်တမ်းတိုးကြောင်းနဲ့ဂျပန်နိုင်ငံထဲမှာရှိတဲ့ခရိုင်အားလုံးအတွက်အကျုံးဝင်တဲ့အကြောင်းဝန်ကြီးချုပ်အာဘေပြောသွားတာပါ။ဂျပန်မှာဒီယောဂကူးစက်သူအရေးအတွက်ဟာတခြားနိုင်ငံတွေမှာလို့အရန်တိုးမလာပေမဲ့ကူးစက်မှုနှုံးကလည်းကျမသွားသေးဘူးလို့ဝန်ကြီးချုပ်ကပြောပါရယ်။တိုကျိုမြို့တော်နဲ့ခရိုင်6ခုမှာအရေးပေါ်အခြေအနေကိုဧပြီလ9ရက်နေ့ကစတင်ထုတ်ပြန်ခဲ့တာပါ။ယောဂပိုးကူးစက်မှုပြန့်နှံ့တဲ့အတွက်ဝန်ကြီးချုပ်ကဧပြီလ16ရက်နေ့မှာတနိုင်ငံလုံးကိုအရေးပေါ်အခြေအနေထပ်တိုးကြေညာခဲ့ပါရယ်။ဂျပန်နိုင်ငံမှာယောဂပိုးကူးနေသူ1000ခွဲကျော်နဲ့910သေဆုံးတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံမှာတော့မေလ23ရက်နေ့ကစပြီးကျောင်းတွေပြန်ဖွင့်မယ်လို့ဒီကနေ့ကြေညာပါရယ်။အထက်တန်းကျောင်းတွေကိုမေလ23ရက်နေ့မှာပထမစဖွင့်ပြီးကျန်တဲ့အတန်းတွေကိုမေလ20ရက်နေ့ကနေတဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးယူယွန်ဟေးကဒီကနေ့ကြေညာခဲ့ပါရယ်။